မင်္ဂလာပါ။အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာအတန်လွှင့်စီစဉ်ကနေကြိုဆိုလိုက်ပါရစေ
။ဒီကနေ့တင်ဆက်ပေးသောမဲ့သတင်းတွေကတော့ Electronic စနစ်နဲ့လူကူးရေးမှတ်ပုံတင်ခြင်းစီမံကိန်းအတွက်ချင်းငွေရူရို33တန်ချေးယူခွင့်ပြုဆိုတဲ့သတင်း။မြန်မာနိုင်ငံတော်ကလှိုင်းနှုံးစင်တိုင်းတာရေးစခန်းများတည်ဆောက်ရေးနဲ့ပတ်သက်တော့ဆက်သွယ်ရေးမှထုတ်ပြန်ချက်ဆိုတဲ့သတင်း။ 5G ထုတ်ကုန်များအတွက်ကမ္ဘာပထမဆုံး CCEAL 4 Plus လုံခြုံရေးအသိမှတ်ပြုလက်မှတ်ကို Huawei ရရှိဆိုတဲ့သတင်းလို့ပဲဖြစ်ပါတယ်။ပထမဆုံးအနေနဲ့ Electronic စနစ်နဲ့လူကူးရေးမှတ်ပုံတင်ခြင်းစီမံကိန်းအတွက်ချင်းငွေယူရို33တန်ကိုချေးယူခွင့်ပြုဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။နေပြည်တော်မှာ29ရက်ကကျင်းပခဲ့တဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်16ကြိမ်မြောက်ပုံမှန်အစည်းအဝေးတက်သမားကနေ Electronic စနစ်နဲ့လူကြီးမှတ်ပုံတင်ခြင်းစီမံကိန်းအတွက်လိုအပ်တဲ့ချင်းငွေယူရို33တန်ကိုချေးယူခွင့်ပြုလိုက်ပြီးဖြစ်ကြောင်းသိရပါတယ်။ယူရို33တန်ကိုဩစတြေးလျနိုင်ငံ UniCredit Bank ကအတိုးမဲ့ရယူရေးနဲ့ပတ်သက်ပြီးလွှတ်တော်မှာဆုံးဖြတ်ချက်ရယူရမှာလွှတ်တော်ကိုယ်စားလှယ်များရဲ့ဇွန်းနေမှုပေါ်သက်ဆိုင်ရပြည်ထောင်စုအဆင့်အဖွဲ့အစည်းများကပြန်လည်ရှင်းလင်းခြင်းနဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်ရယူရမှာလွှတ်တော်ကိုယ်စားလှယ်များရဲ့ဇွန်းနေမှုပေါ်သက်ဆိုင်ရပြည်ထောင်စုအဆင့်အဖွဲ့အစည်းများကပြန်လည်ရှင်းလင်းခြင်းနဲ့လွှတ်တော်ဆုံးဖြတ်ချက်ရယူရမှာကန့်ကွက်သူမရှိဘဲချင်းငွေရယူရေးမှာအောင်မြင်ပြီးချေးယူခွင့်ပြုလိုက်တာဖြစ်ကြောင်းသိရပါတယ်။ Digital စနစ်နဲ့နိုင်ငံသားမှတ်ပုံတင်ခြင်းလုပ်ငန်းဆောင်ရွက်တာဟာ e-government ဖော်ဆောင်ရေးမှာအဓိကကျတာဖြစ်ပြီး Digital စနစ်နဲ့နိုင်ငံသားမှတ်ပုံတင်တဲ့လုပ်ငန်းကိုဆောင်ရွက်နိုင်ဖို့အတွက်2016မေလကနေ2019 April အထိကမ္ဘာပံအပါဝင်ကုမ္ပဏီအဖွဲ့အစည်း5ခုမှ82ကြိမ် HD Center World Bank, Omidyar Network, India Tanyong, OESD နဲ့မင်္ဂလာမြန်မာ NEC Corporation Telus ဆိုတဲ့အကူအညီနဲ့အသိပညာပေးအလို့ယုံရှင်တွေပွဲ9ကြိမ် World Bank မှလည်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်များတွင်လက်ရှိအခြေအနေနဲ့ကိုင်းကြီးဆုံးဖြစ်တဲ့ digital စနစ်တစ်ခုအကောင့်ထဲပေါ်ဆောင်ရေးအတွက် identity management system analyze country report for မြန်မာပြည်သူရေးချင်းစာတွေဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။မေ29မှာကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာထည့်သွင်းဆွေးနွေးတဲ့အခါမှာကန့်ကွက်သူမရှိသဘောတူတဲ့အတွက်အလုံတမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဆောင်ရွက်မဲ့ electronic စနစ်နဲ့လူဦးရေမှတ်ပုံတင်ခြင်းစီမံကိန်းအတွက်လိုအပ်တဲ့အတိုးမဲ့ချင်းငွေယူရို33တန်ကိုရယူရေးကိစ္စကိုလွှတ်တော်ကသဘောတူကြောင်းဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံတော်ဝန်လှိုင်းနှုံးစင်တိုင်းတိုင်းရေးစခန်းများတည်ဆောက်ရေးနဲ့ပတ်သက်၍ဆက်သွယ်ရေးမှထုတ်ပြန်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံတော်ဝန်လှိုင်းနှုံးစင်တိုင်းတိုင်းရေးစခန်းများတည်ဆောက်ရေးနဲ့ပတ်သက်ပြီးမေ28ရက်ကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့တရားဝင်အင်တာနက်ဆာမျက်နှာမှာထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံတော်ဝန်လှိုင်းနှုံးစင်တိုင်းတိုင်းရေးနဲ့ပတ်သက်ပြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကဆက်သွယ်ရေး operator များ public ကဌာနဆိုင်ရာနဲ့အခြားသောအဖွဲ့အစည်းများသို့သတ်မှတ်ပေးထားတဲ့လှိုင်းနှုံးစင်များကိုစနစ်တကျကြီးကြပ်နိုင်ရန်လှိုင်းနှုံးနောက်ဆက်မှုဖြစ်ပါကတိုင်းတာစစ်ဆေးနိုင်ရန်နဲ့တရားမဝင်လှိုင်းနှုံးသုံးဆမှုတွေကိုရှာဖွေဖော်ထုတ်နိုင်ရန်အိန္ဒိယနိုင်ငံများနဲ့လှိုင်းနှုံးစင်ဆိုင်ရာပူးပေါင်းဆောင်ရွက်ရာတွင်အထောက်အကူပြုရန်နဲ့တရားမဝင်ကြိုးမဲ့ဆက်သွယ်ရေးလုပ်ငန်းများရှာဖွေဖော်ထုတ်နိုင်ရန်အတွက် Face Monitoring Station များကိုကမ္ဘာပံရဲ့ IDA ကောင်းစင်အောက်မှတည်ဆောက်ကလှိုင်းနှုံးတိုင်းတာရေးလုပ်ငန်းများကိုဆောင်ရွက်လျက်ရှိကြောင်းထုတ်ပြန်ချက်မှာပါဝင်ပါတယ်တင်တာအောင်မြင်ခဲ့တဲ့ Cosmic A1 Joint Venture အနေနဲ့လည်းအမြင့် 50m တာဝါတိုင်းများတည်ဆောက်ပြီးစက္ကန့်များတွင် TCI Equipment Installation လုပ်ငန်းများကိုတိုးချောင်းကလေးရွှေပြည်သာအလုံး PG တကွန်ရေချောင်းရှင်ပြန်ကော့တောင်တမှုမြောက်ရီတက်ချီလေးတို့မှဆောင်ရွက်ခဲ့ပြီးနေပြည်တော်ရှိ Monitoring Control Center MCC နဲ့ချိတ်ဆက်ဆောင်ရွက်တိုင်းတာလျက်ရှိကြောင်းသိရပါတယ်။လှိုင်းနှုံးစင်တိုင်းတာရေးစခန်းတွေဟာလက်ဆက်တန်လိုက်လှိုင်းတွေကိုထုတ်လွှင့်ခြင်းမရှိအနီးအနားရှိလက်ဆက်တန်လိုက်လိုင်းများကိုဖမ်းယူခြင်းတတတဆောင်ရွက်တာဖြစ်ကြောင်းလက်ဆက်တန်လိုက်လိုင်းနဲ့စက်ကွင်းများအကြားပြည်သူအပေါ်တက်ရောက်မှုမရှိကြောင်းသိရပါတယ်။ 5G ထုတ်ကုန်တွေအတွက်ကမ္ဘာပထမဆုံး CCEAL 4 Plus လုံခြုံရေးအသိမှတ်ပြုလက်မှတ်ကို Huawei ရရှိဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာဦးဆောင် NCC ဒီနည်းပညာပံပိုးသူ Huawei ဟာ၎င်းရဲ့ထုတ်ကုန်တွေအတွက်ကမ္ဘာပထမဦးဆုံး CCEAL 4 Plus အသိမှတ်ပြုလက်မှတ်ကိုရရှိခဲ့တယ်လို့သိရပါတယ်။စပိန်နိုင်ငံအသိမှတ်ပြုလက်မှတ်ထုတ်ပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ CCN က Huawei 5900 Series 5G Software အတွက်အသိမှတ်ပြုလက်မှတ်ကိုမေ20ရက်ကထုတ်ပေးခဲ့ခြင်းဖြစ်ပြီးတော့ယင်းအတွက်အကဲဖြတ်ခြင်းကိုစပိန် ID လုံခြုံရေးအကဲဖြတ်မှုနဲ့အသိမှတ်ပြုလက်မှတ်ထုတ်ပေးခြင်းဆိုင်ရာစီမင်းအစီအစဉ်များနဲ့အညီဆောင်ရွက်ခဲ့ခြင်းဖြစ်ကြောင်းအကဲဖြတ်ခြင်းနီးနာများဆိုင်ရာအစီရင်ခံစာအတွင်းမှာအကဲဖြတ်အဖွဲ့ရဲ့ကောက်ချက်ဟာအသုံးပြုထားတဲ့တသက်အထောက်အထားနဲ့ကိုင်းညီမှုရှိကြောင်း CCN ကဆိုထားတယ်လို့သိရပါတယ် CC အတိမတ်ပြုလက်မှတ်မှာကဘာအနှံ့တွင်ကျယ်ပြန့်စွာအတိမတ်ပြုထားတဲ့လုံခြုံရေးအတိမတ်ပြုခြင်းတည်းရဖြစ်ကြောင်းယင်းတွင်အဆင့်9ဆင့်ရှိကြောင်းသိရပါတယ် EAL 4 Plus တို့မဟုတ်ပုံမှန်မြန်မာတဲ့အဆင့်အတွက်အရင်မြက်ကုတ်တွေကိုစစ်ဆေး၍အတိမတ်ပြုခံယူရန်လိုအပ်ကြောင်း EAL 4မှာလက်ရှိထုတ်လုပ်နေတဲ့ကုမ္ပဏီထုတ်ကုန်စည်းင်းတို့ထုတ်ကုန်သစ်ထည့်ပေါင်းရမှာစီးပွားရေးအရအဆင့်ပြေးနိုင်တဲ့အမြင့်ဆုံးအဆင့်သတ်မှတ်ချက်တစ်ခုဖြစ်တယ်လို့သိရပါတယ်ယုံကြည်မှုဆိုတာအချက်လက်တွေပေါ်အခြေခံရမယ်အချက်လက်တွေဟာလည်း တက်တည်ခံနိုင်စွမ်းရှိရမှာဖြစ်ပြီးအဲ့ဒီတက်တည်ခံနိုင်စွမ်းဟာလည်းဘုံတဘောတူညီထားတဲ့စံနှုန်းတွေအပေါ်အခြေခံရမှာဖြစ်တယ်လို့ Huawei ကယုံကြည်ထားပါတယ်။လုပ်ငန်းလုပ်ထုံးတွေကိုအသုံးပြုပြီးအရေးချင်းအတိမတ်ပြုမှုခံယူခြင်းဟာလုံခြုံရေးဆိုင်ရာပြဿနာတွေကိုဖြေရှင်းရမှာအထူးရောက်ဆုံးနည်းလမ်းဖြစ်ပါတယ်လို့ Huawei Asia Pacific ရဲ့လက်ထောက်ဥက္ကဋ္ဌဂျီချန်ကပြောပါတယ်။ Huawei အနေနဲ့ CC ရဲ့ FIPS တို့ကဲ့သို့သောနိုင်ငံတကာအတိမတ်ပြု Cyber လုံခြုံရေးစံနှုန်းနဲ့လိုအပ်ချက်ဆိုင်ရာအဖွဲ့အစည်းများနဲ့ထုတ်ကုန်သူတေသနာနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်ပြီးပြင်ပအဖွဲ့အစည်းတက်ခွဲခန်းများကိုလည်း Huawei ထုတ်ကုန်များကိုစစ်ဆေးအတိမတ်ပြုရန်ဖိတ်ခေါ်လျက်ရှိကြောင်းလက်ရှိတွင်ရင်းရထုတ်ကုန်များနဲ့ဖြည့်ရှင်းမှုနည်းလမ်းများသည့် CC, FIPS နဲ့ CSA တို့အပါအဝင်လုံခြုံရေးအတိမတ်ပြုပေါင်း290ကျော်ရရှိတာပြီးဖြစ်ကြောင်းသိရပါတယ်။ကမ္ဘာပထမဆုံး 5G CC EAL4+ လက်မှတ်ရရှိလိုက်တာဟာကျွန်တော်တို့ရဲ့ 5G အပိုင်းမှာဦးဆောင်နေမှုကိုထပ်မံဖော်ပြနေပါတယ်။ Huawei ဟာစံတည်တဲ့ 5G နည်းပညာတွေကိုရှာဖွေဖန်တီးသွားမှာဖြစ်ပြီး 5G စနစ်ကိုအောင်မြင်စွာစီးပွားဖြစ်အသုံးချလာနိုင်ရေးအတွက်ကမ္ဘာ Orbiter တွေကိုအကူအညီပေးသွားမှာဖြစ်ပါတယ်လို့ဖြည့်ဆို့ပြောကြားခဲ့ပါတယ်
။အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်ထောင်စုအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါရခင်ဗျာကျွန်တော်ကတော့အောင်သက်ကိုပါ